ရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုခဲ့ရင်ဒီမိုကရေစီအတွင်ကူးပြောင်းရာကနေနောက်ကျောင်းပြန်လည်လူယူဆပြီးအမေရိကန်ရဲ့ရည်ရည်ချက်ကိုပြန်လည်ဆန်းစစ်ရပါလိမ့်မယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ရုတ်စ်ကပြောဆိုလိုက်ပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမာရဲ့တာဝန်ပေးချက်အရရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ရေးတိုက်တွန်းအားပေးဖို့နဲ့တနင်္ဂနွေနေ့အပြည့်ရရေးသဘောတူစာချုပ်
NCA နဲ့ပတ်သက်တဲ့ဖြစ်ထွန်းမှုတွေကိုလေ့လာဖို့ရောက်ရှိနေတာလည်းဖြစ်ပါတယ်။အပြည့်အစုံကတော့ဗီဒီယိုရေးသတင်းတောက်မတင်ကြီးလင်းကပြောပြပေးပါမယ်ရှင်။အကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုခဲ့ရင်ဒီမိုကရေစီအတွင်ကူးပြောင်းရာကနေနောက်ပြန်လှည့်တယ်လို့ယူဆပြီးအမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့သဘောထားကိုပြန်လည်ဆန်းစစ်သွားမယ်လို့အမေရိကန်
လို့တုံ့ပြန်မှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုဖြစ်လာလိမ့်မယ်လို့မျှော်လင့်မထားပါဘူး
။ဒါအပြင်ရွေးကောက်ပွဲပြီးသွားလို့အစိုးရဖွဲ့တဲ့အခါမှာလည်းနိုင်ငံရေးပါတီတွေကခေါင်းဆောင်တွေမျက်မျှတက်တာပါဝင်တဲ့အစိုးရမျိုးဖြစ်စေချင်တယ်လို့ပြောပါတယ်။တခြားထဲမှာပဲလက်တလောရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စီစာချုပ် NCA မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်ခဲ့ပေမဲ့လည်းတစ်ချိန်မှာအားလုံးပါဝင်နိုင်ရေးအတွက်ဆောင်ရွက်ဖို့ Ben Rose ကအကြံပြုပါတယ်
။ The goal of the government is to reach a truly nationwide ceasefire which would be profoundly in the interest of the country. The best way to preserve and I should add
အစိုးရရဲ့အဓိကပန်းနိုင်ဟာတနင်္ဂနွေအတိုင်းအတာနဲ့အပြစ်ခတ်ရေးဆေးရေးစာချုပ်လက်မှတ်ထိုးနိုင်မှုပါအခုလက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်း NCA မှာပါဝင်မှုစိတ်ဝင်စားရှိကြတာတွေ့ရပါတယ်ဒါကြောင့်နှစ်ဖက်လုံးကတနင်္ဂနွေအတိုင်းအတာနဲ့အပြစ်ခတ်ရေးဆေးဖို့ဆိုတဲ့ပန်းနိုင်ကိုရောက်ဖို့ကြိုးစားရပါမယ်ဒီချက်ကိုကျွန်တော်တို့အစိုးရကိုတင်ပြခဲ့တာပါဒါမှလည်း NCA စာချုပ်ထဲကဂရုပြုချက်အတိုင်းဖြစ်မြောက်မှာပါလက်မဲ့ထိုးပြီးသားအဖွဲ့အစည်းအနေနဲ့လဲဒါဟာတနိုင်ငံလုံးအတိုင်းအတာအနေနဲ့ကတိကဝတ်ပြုထားတယ်ဆိုတာကိုမှတ်ယူကြရပါမယ်။ဒီစာချုပ်ဟာလက်မဲ့ထိုးပြီးသားတိုင်းသားဒေသတွေမှာပိုကောင်းတဲ့လူနေမှုဘဝဖြစ်ထွန်းလာစေမှာဖြစ်ပြီးတော့လက်မဲ့မထိုးရသေးတဲ့ဒေသတွေအတွက်လည်းအခွင့်အရေးရှိသေးတယ်ဆိုတာသိကြဖို့လိုအပ်ပါတယ်
။ဒီစက်ထဲမှာပဲအစိုးရတဲ့စကားအတုံးအနှုံတွေဟာရွေးကောက်ပွဲအပေါ်စိုးကြိုးတက်ရောက်နိုင်ပြီးဘာသာရေးနဲ့နိုင်ငံရေးကိုခွဲခြားဖို့လိုအပ်တယ်လို့အခုလိုသုံးသပ်လိုက်ပါတယ
်။ When you look atsome of the activities that have taken place when you look at some of the language that has certainly been more extreme in terms of incitement against religious minorities
လူနေစုဘာသာဝင်တွေပေါ်တုံ့နှုံတဲ့တချို့စကားတွေဟာအစွန်းရောက်တာကိုတွေ့ရပါတယ်ဒါတွေကြောင့်မတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေလည်းဖြစ်သွားနိုင်ပါတယ်ကျွန်တော်တို့အစိုးရနယ်ကအဖွဲ့အစည်းမျိုးစုံနဲ့ဒီကနေ့တွေ့ပြီးတော့လူနည်းစုဘာသာဝင်တွေပေါ်မှာအစွန်းရောက်တဲ့စကားအသုံးပြုတာတွေကိုတရားဥပဒေအရရေးယူတာတွေလုပ်ဖို့ဟာနံပါတ်1အရေးကြီးကြောင်းပြောခဲ့ပါတယ်။မြန်မာနိုင်ငံဟာအခြေခံဥပဒေမှာပါဝင်တဲ့အတိုင်းဘာသာရေးနဲ့နိုင်ငံရေးကွဲကွဲပြားပြားရှိရမယ်ဆိုတဲ့အတိုင်းပါပဲ။ဒီအစွန်းရောက်တဲ့ဘာသာစကားအသုံးပြုသူတွေကိုလည်းအရေးယူရမှာဖြစ်ပါတယ်။အစိုးရအနေနဲ့နိုင်ငံရေးရေးချိန်ဘလောက်ပဲမြင့်နေပါစေထိချုပ်မှုရှိရမယ်ဆိုတာနားလည်သဘောပေါက်ရပါမယ်။အထူးသဖြင့်ဘာသာရေးအထူးကိစ္စတွေဖြစ်နိုင်တဲ့ဆိုပို့ပြီးတော့ထိချုပ်ရပါမယ်။
ဒါအပြင်သူအနေနဲ့အရင်ရွေးကောက်ပွဲမှာမဲပေးခွင့်ရခဲ့ပြီးအခုမဲပေးခွင့်မရှိတော့တဲ့လူနည်းစုတွေအတွက်လည်းစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Ben Rhodes ဟာဒီခီးစဉ်အတွင်းနေပြည်တော်မှာသမရဦးသိန်းစိန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နိုင်ငံသားရေးဝန်ကြီးဦးနာမောင်တွင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနိုင်ငံတကာရွေးကောက်ပွဲအကဲအဖြတ်အဖွဲ့တွေနဲ့တွေ့ဆုံပြီးရန်ကုန်မြို့မှာတော့YCL အရှိတောင်အာရှလူငယ်ခေါင်းဆောင်များအဖွဲ့ဝင်တွေဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင် Ben Rhodes ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့လည်းနေအိမ်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်ရှင်။